တော်ရရှိပါခင်ဗျာ ERA အဖွဲ့အနေနဲ့စာမျက်နှာ24မျက်နှာပါရှိတဲ့ဒီအစီရင်ခံစာသစ်ကိုထုတ်ပြန်နိုင်ဖို့တရုတ်ရေနယ်နဲ့ဓာတ်ငွေပိုက်လိုင်းဖြတ်တန်းသွားမဲ့ရခိုင်ပြည်နယ်မကွေးတိုင်းမန္တလေးတိုင်းကပြည်သူတွေရဲ့သဘောထားအမြင်တွေလူ့ခွင့်ရေးချိုးဖောက်ခံရမှုတွေကိုနှစ်နှစ်လောက်အချိန်ယူပြီးစုံစမ်းမေးမြန်းလေ့လာခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ဒီစီမံကိန်းမှာပတ်သက်နေတဲ့ကုမ္ပဏီတွေစီကရောစေဆိုးဘက်ကပါပေါက်ကြားရရှိတဲ့လျှို့ဝှက်ငွေပေးငွေယူရှင်းလန်းတွေပိုက်လိုင်းအတွက်လုံခြုံရေးအစီအမံတွေကိုပါ ERA အဖွဲ့ရဲ့အခုအစီရင်ခံစာသစ်မှာဖော်ထုတ်ရေးသားထားပါတယ်။ဒီတရုတ်ရေနယ်နဲ့ဓာတ်ငွေပိုက်လိုင်းစီမံကိန်းမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကတော့တရုတ်အစိုးရပိုင်းတရုတ်အမျိုးသားရေနယ်ကော်ပိုရေးရှင်း CNPC တောင်ကိုရီးယားကဒေဝူအင်တာနက်ရှင်နယ်နဲ့ကိုရီးယားဓာတ်ငွေကော်ပိုရေးရှင်း COGAS အိန္ဒိယကုမ္ပဏီတွေဖြစ်ကြတဲ့ ONGC နဲ့အိန္ဒိယဓာတ်ငွေအာဏာပိုင် GAIL ကုမ္ပဏီနဲ့မြန်မာစစ်အစိုးရပိုင်းမြန်မာရေနယ်နဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ဖြစ်ပါတယ်။ဒီကုမ္ပဏီတွေမြန်မာနိုင်ငံတဝက်မှာစတင်အကောင့်ထဲပေါ်နေကြပြီဖြစ်တဲ့တရုတ်ဓာတ်ငွေပိုက်လိုင်းစီမံကိန်းကြောင့်မြေယာသိမ်းမှုတွေထိုက်သိမ်းတဲ့ရောကြီးမပေးမှုတွေအခွင့်အရေးချိုးဖောက်မှုနှောင့်ယှက်မှုချိန်ချောက်မှုတရားဥပဒေမဲ့ဖမ်းဆီးထိန်းသိမ်းမှုနှိပ်စက်မှုအာဓမ္မလောအပ်ခိုင်းစေမှုစတဲ့အခွင့်အရေးချိုးဖောက်မှုမျိုးစုံကြဲကြဲပြန့်ပြန့်နဲ့ပေါ်ပေါက်နေတဲ့အတွက်စီမံကိန်းလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတာဖြစ်ပါတယ်။အဲ့ဒီနိုင်ငံခြားကုမ္ပဏီတွေနဲ့မြန်မာစစ်အစိုးရပိုင်းမြန်မာရေနယ်နဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကြားလုပ်ငန်းသဘောတူစာချုပ်အရပိုင်လိုင်းစီမံကိန်းလုံခြုံရေးအတွက်မြန်မာစစ်တပ်ကတာဝန်ယူပေးရမှာဖြစ်တာကြောင့်ပြည်သူတွေအထူးသဖြင့်တိုင်းရင်းသားတွေကိုနှိပ်စက်တဲ့မြန်မာစစ်တပ်ရဲ့အောက်မှာကြုံတွေ့ရမဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစိုးရိမ်စရာဖြစ်တယ်လို့ ERA အဖွဲ့ကညွှန်ကြားရေးမှူးတူဖြစ်သူ Paul Donowitz ကပြောပါရယ်လောလောဆယ်အထိမြန်မာစစ်တပ်ကပိုင်လိုင်းတည်ဆောက်မဲ့လမ်းကြောင်းတစ်လျှောက်မှာစစ်ကြောင်း28ခုချထားပြီးဖြစ်တယ်လို့လေ့လာဖော်ပြထားပါရယ်ရှမ်းပြည်နယ်အစွန်ဖျားအထိဖြတ်တန်းသွားမဲ့ဒီတရုတ်ပိုင်လည်းစီမံကိန်းကြောင့်တိုင်းရင်းသားတွေနဲ့ပဋိပက္ခတွေကိုပုံမှန်ကြီးထွားလာစေမှာဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်။ဒါ့အပြင်တရုတ်အစိုးရကုမ္ပဏီ CNPC နဲ့မြန်မာစစ်အစိုးရပိုင်း MOGE တို့သဘောတူလက်မှတ်ရေးထိုးထားတဲ့ထုတ်လုပ်မှုအပေါ်အကျိုးအမြတ်ခွဲဝေရေးလျှို့ဝှက်သဘောတူစာချုပ်တွေကို ERA အဖွဲ့ကရရှိထားပြီးဒီစာရွက်စာတမ်းအထောက်အထားတွေအရအဲ့ဒီကုမ္ပဏီတွေဘက်ကမြန်မာအာဏာပိုင်တွေကိုဒေါ်လာသန်းပေါင်းများစွာပေးချေထားပြီးဖြစ်ကြောင်းဒီငွေပေးငွေယူတွေကြောင့်မြန်မာအာဏာပိုင်တွေအကြမ်းမှာလက်စားမှုတွေပိုဆိုးရလာစေမှာဖြစ်ကြောင်း ERA အဖွဲ့ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ် Matthew Smith ကပြောပါရယ်။ဒါကြောင့်ဒီကုမ္ပဏီတွေအတွက်လက်တွေ့ကြတဲ့အရေးကြီးဆုံးအကြံပြုချက်အနေနဲ့ဒေသခံမြန်မာပြည်သူတွေဖွံ့ဖြိုးရေးဆိုင်ရာဆုံးဖြတ်ချက်တွေမှာအဓိပ္ပာယ်ရှိရှိပါဝင်ခွင့်မရရှိသေးသေး၍ဆိုးကျိုးတွေကိုရောပါတတ်တာအောင်မဆောင်ရွက်နိုင်သေးသေး၍ဒီတရုတ်ရင်နယ်နဲ့သဘာဝဓာတ်ငွေပိုက်လိုင်းစီမံကိန်းကိုအမြန်ဆုံးရပ်ဆိုင်းထားဖို့လိုအပ်ကြောင်း ERA အဖွဲ့ရဲ့အစီရင်ခံစာသစ်မှာတိုက်တွန်းဖော်ပြထားပါရယ်ခင်ဗျာ။